မြန်မာနိုင်ငံရဲ့မြောက်ဖျားကနေတောင်ဘက်မြဝကျွန်းပေါ်အထိစီးဆင်းနေတဲ့အီယံဝရီမြစ်ကြီးဟာကူးတန်းသွားလာရေးအတွက်အဓိကလမ်းမကြီးတစ်ခုဖြစ်ပါတယ်။ဒီမြစ်ကြောင်းမှာရာသီမရွေးလွယ်ကူချောမောစွာသွားလာနိုင်မှုဘာတွေလိုအပ်နေလဲဆိုတာကိုမြစ်ကြောင်းထိန်းသိမ်းရေးလုပ်ငန်းလုပ်နေတဲ့တင်မောကပတိန်တဦးဖြစ်သူဦးစိုးမင်းအောင်ကိုမေးမြန်းပြီးတင်ပြပေးမှာပါ။
လောလောဆယ်တော့အရာဝီမြေကျောင်းကတော့ရာသီမရွေးအချိန်မရွေးပေါ့လေသွားလာဖို့အတွက်ကတော်တော်လေးကိုခက်ခဲရှိပါတယ်ဒီမြေကျောင်းကကျယ်လာတယ်တိမ်လာတယ်တိမ်လာပြီးတော့တောင်းနေအများကြီးထွန်းလာတယ်ပေါ့လေ
ဘာကြောင့်အဲ့လိုဖြစ်တယ်ထင်ပါလဲ
အဓိကတော့နေပေါင်းများစွာပေါ့လေစီမံခန့်ခွဲမှုလိုအပ်ချက်တွေလည်းရှိမယ်ပေါ့လေနောက်တစ်ခုကစိတ်မကြသောနှစ်များစွာကနေပြီးတော့ဒီစစ်တောတွေမြင်မြန်လေးခုတ်လိုက်တဲ့အပေါ်မှာ soil erosion များများဖြစ်ပြီးတော့စစ်တောပြုံးတိမှုကနေဖြစ်ပေါ်လာတဲ့ရိုက်ခတ်မှုတန်ကြောင်ဖြစ်လာတယ်စစ်တောကိုများများခုတ်လိုက်တဲ့အခါကျတော့အပေါ်ရန်မြေလွာကမြေစီပျက်စီးမှုဖြစ်တယ်ပေါ့လေဖြစ်ပြီးတော့မြေသေးကိုဆင်းလာပြီးတော့ဒီသဲတောင်များများပေါ်ထွန်းလာတဲ့သဘောပါအဲ့တော့သဲတောင်များများဖြစ်လေလေမြေကပို့ပြီးတော့ကျေကျေစီးလေလေပိုတိမ်လေဖြစ်မှာပေါ့လေနောက်တစ်ခါကျွန်တော်တို့ဒီသတ္တုနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာလည်းဒီဝိုင်းလုံလန်းရှင်နေအနေနဲ့ဖြစ်သင့်ဖြစ်ထိုက်တဲ့လုံထုံးလုံကြီးတွေနဲ့အလုံးမလုံးခဲနဲ့စီကံနည်းနည်းလေးယိုရင်းပြီးတော့လောက်ကင်သွားတဲ့အတွက်မြေချောင်းပတ်ဝန်းကျင်မှာတက်တူတွင်နဲ့ပတ်သက်လို့တူးတဲ့ကိစ္စတွေမှာလည်းဒီဆိုးကျုပ်ပေါ့နော်ဒီဟာတွေကမြေချောင်းကိုပျက်စီးဖို့အတွက်ဖြစ်လာတယ်ပေါ့လေ
ဦးဆုံးမအောင်အနေနဲ့နိုင်ငံတကာမှာလည်းသွားလာလောက်ကင်ဘူးလေဆိုတော့လေဒီနိုင်ငံတခြားနိုင်ငံတွေမှာသူတို့မြေချောင်းတွင်သွားလာမှုလွယ်ကူချောမအောင်ဘာတွေလုပ်ထားတာများတွေ့ပါလဲ
ဒီ Netherlands နိုင်ငံကိုကျွန်တော်တို့ဒီရေအင်းမြစ်နဲ့ပတ်သက်ပြီးတော့လေ့လာရေးခီးသွားတဲ့အချိန်မှာသူတို့နိုင်ငံဒီမြေချောင်းအင်းအိုင်တွေကိုထိမ့်သိမ့်တာရေလမ်းသွားလာရေးကိစ္စတွေမှာဘယ်လိုနည်းနဲ့ဖြစ်ဖြစ်သွားလို့လာလို့ရအောင်လှုပ်ထားကြင်ထားတော်တော်လေးကိုပဲရေကိုကောင်းမွန်စွာအသုံးချနိုင်တယ်ပေါ့လေအစိုးရဖြစ်အဆက်ဆက်ပြင်ကိုဒီနိုင်ငံကိုအုပ်ချုပ်တဲ့ဘရင်ကိုနိုင်ကလည်းဒီရေအရင်းမြစ်နဲ့ပတ်သက်လာလို့ရှိရင်တော်တော်လေးကို view the site လောက်ကင်တာတွေ့ရတဲ့ကျွန်တော်တို့နိုင်ငံမှာလည်းတကယ်တော့ဒီရေအရင်းမြစ်ကိုဒီထက်အများကြီးပို့ပြီးတော့အားခိုက်လုပ်မယ်ဆိုလို့ရှိရင်ဒီမြစ်တွေရောရေနဲ့ပတ်သက်တဲ့အားတွေမှာရောအများကြီးတိုးတက်လာမလို့စပါတယ်
ဟာဥပမာလေးတစ်ခုပြောပြပေးပါလားနိုင်တယ်လန်မှာဒီလိုမျိုးသူတို့မှာဗယ်မြစ်ကြောင်းအဓိကရှိပြီးတော့ဒီရေကြောင်းသွားလာမှုကိုကောက်အောင်ဘယ်လိုလုပ်ထားလဲဆိုတာ
နိုင်တယ်လန်မှာဆိုလို့ရှိရင် rain မြစ်ကော rain မြစ်နဲ့ဆက်ဆက်နေတဲ့ညစ်လက်တဲ့ညငယ်အားလုံးကိုသူတို့ပြုပြင်ထိန်းသိမ်းထားတဲ့အတွက်ဒီ rain မြစ်နဲ့ဆက်ဆက်နေတဲ့နိုင်ငံတွေအားလုံးကိုဒီရန်လန်းနေပြီးတော့ဒီတည်ပို့ဆောင်ရေးလုပ်ငန်းကိုကောက်သွားလုပ်နိုင်တာကိုကျွန်တော်တွေ့ရပါတယ်ဒီနိုင်တယ်လန်နိုင်ငံဒီပြည်လေရင်မြစ်နေပြည်အောက်မှာတည်ထားတဲ့နိုင်ငံတစ်ခုဖြစ်နေရသားနဲ့ကိုပဲရေကြောင်းသွားလာရေးကိစ္စကိုကောင်းမွန်စွာထိန်းသိမ်းတိစောက်ထားနိုင်တဲ့အတွက်သူ့ရဲ့ရော်တတန်မြို့မှာရှိတဲ့ပြည်လေစိတ်ကန်းကဆိုလို့ရှိရင်ကဘာပေါ်မှာတော်တော်လေးကိုကြီးကျယ်တဲ့စိတ်ကန်းမြို့တစ်မြို့ဖြစ်ဒီခြားလေးကန်ရိုးတန်းတွေကိုထိန်းသိမ်းတယ်ရေကိုလုံလောက်တဲ့ရေအနေရအောင်ဆင့်ဆင့်ရေကားတွေတက်တယ်ထိန်းသိမ်းတယ်ပြီးတော့အဲ့ထက်မှပဲသွားလာလှုပ်ရှားပြီးတော့ရေကြောင်းတိမ်ပို့ဆောင်ရေးလုပ်ငန်းကိုတော်တော်လေးကိုကြီးကျယ်လုပ်ကြရတွေ့ရပါတယ်
ဟုတ်ကဲ့ဒီမြန်မာနိုင်ငံတကဒီ AR မြစ်ကြောင်းထဲမှာဆိုလို့ရှင်တောင်နေထွန်းတာကိုဘယ်လိုပုံစံမျိုးတွေနဲ့လမ်းရှင်းပေးဖို့သင်မယ်လို့ထင်ပါလဲ
ကျွန်တော် AR မြစ်ကြီးတစ်ခုလုံးကိုဒီပြည်ပင်ထိန်းသိမ်းလုပ်ငန်းတွေကိုပြန်လုပ်ဖို့အတွက် Netherlands နိုင်ငံကလည်းထောက်ပံ့လို့နဲ့ရခိုင်ဆိုရလက်ထက်ကသူတို့လိလာထူထောင်မှုကိစ္စကိုစတင်ဆောင်ရွက်ကြပါတယ်ရေအရင်းမြစ်ကွန်ပျူတာတဲ့အင်းနဲ့ပတ်သက်တဲ့ကိစ္စချိုးကိစ္စတွေမှာကျွန်တော်ဥပလီကပကံလေးဝင်လို့တဲ့အခါကျတော့ကျွန်တော်တို့ဒီပညာရှင်နည်းနဲ့ပူပေါင်းဆောင်ရွက်တာတို့ပညာရှင်တွေကြီးကနေပြီးတော့အကြံဉာဏ်ရယူပြီးဆောင်ရွက်တာတို့အဲ့တော့ကျွန်တော်မြင်တာတော့ဒီ AR မြေကြီးတစ်ခုလုံးကိုပြန်ပြီးတော့ပြုပြင်ထိန်းသိမ်းကြမယ်ဆိုရင်ငွေကြေးအရင်းအနှီးရောအများကြီးလိုပါမယ်မြေကျောင်းတစ်ခုဖြစ်တဲ့အတွက်ဥပမာကာကြီးဆိုတဲ့နေရာမှာလှုပ်လိုက်တဲ့လေးစနစ်နဲ့ခါဘွေးဆိုတဲ့နေရာမှာပုံတူထပ်တူကူးပြီးတော့လှုပ်လို့မရပါဘူးမြေကျောင်းရဲ့သဘောသဘာဝအရာကတော်တော်လေးကိုကမ္ဘာရဖြစ်တယ်ပေါ့လေအဲ့တော့ကျွန်တော်တို့ကကာကြီးမှာဘယ်လိုပြင်ထိန်သိမ်းမလဲဆိုတော့ဒီစနေရောက်တော့အဲ့နေရာအတွက်ကသက်သက်မှန်မှန်လေးလေ့လာစုဆောင်မှုလုပ်ပြီးမှပြင်ထိန်သိမ်းရင်းလုပ်ရပါတယ်ဒီမြေကျောင်းတစ်ခုတည်းမှာပဲခါခွေးဆိုတဲ့နေရာရောက်သွားရင်ဘယ်လိုလုပ်မလဲဆိုတဲ့ဟာလေးလေ့လာစုဆောင်မှုလုပ်ပြီးမှရလာတဲ့ရလဒ်ပုံမှန်မှုဒီတော့ပြင်ထိန်သိမ်းခြင်းလုပ်ရပါတယ်မြေကျောင်းကြီးကလည်းရှိတဲ့အခါကျတော့ကျွန်တော်တို့ဒီမြေကျောင်းကြီးတစ်ခုလုံးကိုပြင်ထိန်သိမ်းမယ်ဆိုရင်ငွေရင်းနှီးလဲတော်တော်လေးကိုနိုင်ငံတော်အနေနဲ့စိုက်ထုတ်အောင်ဟာလေးရှိပါတယ်အဲ့တချိန်တည်းမှာပြည်သူလူထုရဲ့အားကလည်းအများကြီးလုံမယ်လို့ထင်ပါတယ်။အဲဘာဖြစ်လို့လဲဆိုတော့တော်ပြုံးပြီးသွားတာရှိမယ်။ဒီသတ္တုတူခေါ်တဲ့နေရာမှာကျွန်တော်တို့နည်းစနစ်မကျတဲ့ကိစ္စတွေရှိမယ်။အမိုက်ပြတဲ့ကိစ္စ၊ဘယ်မြောင်းတွေလွတ်ပြင်းနေတဲ့ကိစ္စတော်တော်ကိုစိုးရွားတဲ့လေ့ကျင့်တစ်ခုဖြစ်နေတယ်ပေါ့လေ။အဲ့ဒါလေးကလည်းဒီမြေကျောင်းအနေနဲ့ပတ်သက်လာလို့ရှိရင်က ဘာဝပေးအန္တရာယ်ကိုပို့တော့ထပ်ဆောင်အန္တရာယ်တစ်ခုပါသူရကပညာပေးရုံနဲ့လိုက်ထိမ့်သိမ့်ရုံနဲ့မပြီးဘူးပေါ့လေဒါပြည်သူမှလည်းအများကြီးတောင်းရှိပါတယ်ဒါတွေကိုလည်းပြည်သူဘက်ကနေပြောနည်းနည်းချင်းချင်းလေးလောက်ကြမယ်ဆိုလို့ရှိရင်စီးနဲ့ကန်းနဲ့လုပ်မယ်ဆိုရင်ဒီမိကြောင်းပြည်ရင်ထိမ့်သိမ့်လုပ်ငန်းကထင်ထားတာတည်းနဲ့ပညာစံလေးပြီးနိုင်မယ်လို့ဒီစပါတယ
်ဟုတ်ကဲ့တင်မောကက်တင်တယောက်အနေနဲ့ဒီ AR မြေချောင်းနဲ့သွားမယ်ဆိုလို့ရှိရင်ရေချောင်းသွားလာရေးမှာအခက်အခဲဆုံးဖြစ်မဲ့နေရာဘယ်နေရာလို့ထင်ပါလဲ
ဆက်ရှိနေရ120လောက်ဒီလောလောဆယ်မှာတော်တော်လေးကိုခက်ခက်ခဲခဲနဲ့သွားလာလှုပ်ရှားမယ်နေရဖြစ်နေတယ်ပေါ့လေဒါကတော့အမှောင်ဆုံးရှင်းရမယ်နေရလေးပေါ့အဲ့နောက်ပိုင်းကျမှတခြားလိုအပ်တဲ့နေရတွေလိုက်ပြီးပြင်ချိန်မင်းချင်းလောက်ရမယ်ပေါ့လေအပေါ်မှာအဖြစ်ကျွန်တော်အနေနဲ့ပတ်ဝန်းပတ်သက်မှုရှိနေတာကတော့ပကန်းမြို့နဲ့ပတ်ဝန်းကျင်ကမှရှိနေတဲ့အရာပင်မြစ်ပေါ့လေအဲ့နေရကလည်းဒီလူပေါ့လေရင်ထဲတဲ့အချိန်ဆိုလို့ရှိရင်မိချောင်းက3ပေ4ပေအဲ့လောက်အထိကိုတိမ်သွားတယ်ပေါ့လေရေရင်နေပေါ့လေချက်ချင်းသွားလာဖို့အတွက်ကိုတော်တော်လေးကိုခက်ခဲရှိလာတယ်ပေါ့အဲ့တော့ရေလမ်းကြောင်းကိုအားထားပြီးတော့စိတ်ပို့ဆောင်ရေးလုပ်ငန်းကိုလုပ်ဖို့တော်တော်လေးကိုစဉ်းစားလာတဲ့အချိန်ကြီးရောက်သွားတယ်ပေါ့လေ
ဆိုတော့ဒီပကံပတ်ဝန်းကျင်မှာဘယ်နေရာနေစပြီးတော့ဆောင်ရွက်မယ်လို့စဉ်းစားထားပါလဲ
ပတ်ဝန်းကျင်မှာမြေချောင်းကရော်လေးလေးကျေလာတယ်အလေကောင်မလဲတောင်ပုံကြီးတပြေးပြေးဆောင်ရွက်နေပြီးတော့ကျွန်းနီးပါးလောက်ဖြစ်သွားတဲ့အတွက်မြေချောင်းကလက်ချမ်းကွဲသွားတယ်ပေါ့ရှိပဲချမ်းမှလည်းသူကလမ်းကြောင်းရှိနေပါတယ်သို့တော့တော်တော်လေးကိုတိမ်ပြီးတော့ကျွန်တော်ပြည်ပြင်ထိမ့်သိမ့်မဲ့ရေရင်တွေသွားလို့လာတော့သူကလုံးမယ်ခိုင်းတယ်ဆိုတော့မလုံးတဲ့နဲ့အချိန်ကြီးကြောက်တယ်ဆိုတော့ဒီနောက်ဘက်ကမှရှိတဲ့အဓိကရေလမ်းကြောင်းကိုပြင်ဆင်မှုအတွက်ကမ်းနေထိမ့်သိမ့်တဲ့ကိစ္စရေကိုလက်သွားအောင်လို့ကျွန်တော်တူဖို့ပြရမယ်ကိစ္စပေါ့ဒါကတော့အဓိကအချက်လက်ခုပေါ့လေ
ဥဆုံးမအောင်ရဲ့ပြောကြတဲ့လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်